စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံမှာအာဆီယံ၅ဆောင်တွေတွေ့ဆုံဆွေးနွေးပြီးထုတ်ပြန်တဲ့ဟာပြည်တွင်းကပြည်သူတွေရဲ့စံသနဲ့စန့်ကျင်နေတယ်လို့စံသပြသူတွေကပြောလိုက်ပါတယ်။အာဆီယံရဲ့ဆောင်ရွက်မှုပေါ်စစ်အာဏာရှင်စန့်ကျင်သူတွေရဲ့သဘောထားအမြင်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တဲ့အာဆီယံ၅ဆောင်တွေရဲ့အစည်းအဝေးရလဒ်ဟာမြန်မာပြည်သူလူထုရဲ့သဘောထားအမြင်ကိုလုံးဝထင်ထက်ချင်းမရှိတဲ့အပြင်နိုင်ငံရေးအကြက်တဲကိုလည်းဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဆီယံအစည်းအဝေးဟာမြန်မာပြည်သူလူထုအတွက်လက်တွေ့ကျပြီးထိရောက်မှုရှိတဲ့တွေ့ဆုံဆွေးနွေးမှုမဟုတ်ဘဲအာဏာရှင်စနစ်တပ်ဆိုးရှည်စေဖို့အာဆီယံကနေလုပ်နေတဲ့ပုံစံကိုဥတည်နေတာကြောင့်အပြင်းထန်ကန့်ကွက်ကြောင်းကြေညာထားပါတယ်။အာဆီယံရဲ့အချက်၅ချက်ပါတဲ့ဘုံသဘောထားထုတ်ပြန်ချက်ဟာအပြော်လုံးမီဘာမှထိရောက်မှုရှိမှာမဟုတ်ဘူးလို့ဆန္ဒပြသပိတ်ခေါင်းဆောင်တွေကတုံ့တက်ကြပါတယ်။အထူးသဖြင့်နိုင်ငံခေါင်းဆောင်တွေနဲ့မတရားဖန်ဆီးခံထားရတဲ့သူတွေကိုပြန်လွတ်ပေးဖို့ဆိုတဲ့အချက်ပါမလာတဲ့အပြင်ဒီအာဆီယံရဲ့ထုတ်ပြန်ချက်ကဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားနိုင်မှုပြည်သူတွေရဲ့သဘောထားကိုဆန့်ကျင်နေတယ်လို့ရန်ကုန်အင်ဂျင်နီယာသပိတ်စစ်တောင်းမှာပါဝင်တဲ့ကျောင်းသားတစ်ယောက်က VOA ကိုပြောပါတယ်။
ကျန်တဲ့ဆီယူကအမြဲတမ်းတရုံကျလိုက်ပါတယ်ဒီနိုင်ငံကကောင်းကောင်းပြောသူလို့ရှိနေတော့ပဲသူပညာသဘောတူတယ်ဆိုရင်ငါချက်တော့ဒီနိုင်ငံမှာတရင်းစားလည်းမဖြစ်ကြောက်ပေါ့သူစားမလိုက်တော့ဆိုရှင်းနေရတယ်အဲ့ဒီမနေ့ကသူဟိုသဘောတူတယ်ပြောလာတယ်ညနေမှာတမိုင်းတော့မှာကိုမိန်းကလေးနှစ်ယောက်ကိုတမိုးတီးလို့ပြန်ခိုင်းတယ်မနေ့ကလည်းတမိုးတီးလို့ပြန်ပြောတာရုံးပြတာရရှိတယ်ဒီနေ့ကလည်းကျွန်တော်တပိတ်တွေလုပ်တယ်စာကြီးဆိုခင်းတော့ပေါ့
အာဆီယံရဲ့လုပ်ရဟာအာဏာသိမ်းနာဆာကစစ်ကောင်စီကိုတရားဝင်ဖြစ်အောင်လုပ်နေသလိုဖြစ်နေတယ်လို့ဒဝဲတပ်ပေါင်းစုသပိတ်ကော်မတီမှပါဝင်နေသူတယောက်ကလည်းပြောပါတယ
်မြန်မာပြည်သူလူထုရဲ့စံနာနဲ့ဖွဲ့စည်းထားတဲ့ဥပဒေညီညွတ်ရေးအစိုးရ NUG ကိုအာဆီယံကမသိတာကမြန်မာပြည်သူလူထုရဲ့သဘောဆန္ဒကိုဆန့်ကျင်တယ်စစ်ကောင်စီကိုဒီတရားဝင်ဒီအစိုးရဖြစ်တဲ့အထက်ပြည်ရာအထက်မှပြည်ရာရောက်တယ်ဆိုပြီးတော့ဒီလိုမျိုးသဘောထားတာရှိတယ်။ဆိုလိုတာကအာဆီယံရဲ့ကြီးညာချက်၅ချက်စလုံးမှာဒီဖန်ဆီးသေးသေးခံနေရတဲ့နိုင်ငံခေါင်းဆောင်တွေရောများများလှုပ်ဖို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုပြန်ဒီမိုကရေစီကိုပြန်သွားဖို့ဆိုတဲ့အချက်တွေမပါလာတာကအာဆီယံဒီမြန်မာပြည်သူလူထုရဲ့စာသားကိုဆက်ကျင်နေတယ်။အာဆီယံရဲ့ကြီးညာချက်တွေပါဝင်အာဆီယံရဲ့လုံခြုံချက်တွေကိုလက်မခံဘူးဆိုတော့ဒီလိုသဘောထားမျိုးရှိတယ်
။တဝဲမျိုးမှာဖြတ်ဝေတဲ့အုပ်အော်လို့အမည်ပေးထားတဲ့မြေရောက်စာဆောင်မှာလည်းအာဆီယံအစည်းအဝေးရဲ့ထုတ်ပြန်ချက်တွေဟာမြန်မာပြည်သူလူထုရဲ့စာနာနဲ့ဆန့်ကျင်နေတယ်ဆိုတဲ့အကြောင်းဆောင်းပါးတွေကိုဒီကနေ့ထုတ်ဝေတဲ့အထက်မှာဖော်ပြပါရှိပါတယ်။ကလေးမျိုးကတပိတ်ခေါင်းဆောင်တယောက်ကလည်းအာဆီယံကသူ့ရဲ့မူဖြစ်တဲ့နိုင်ငံတကာရဲ့အင်ဂျင်ရေးကိုဝင်မဆွတ်ဖက်ရေးမူဝါဒကိုလက်ကင်ထားပြီးအစည်းအဝေးကိုအဖြစ်သဘောသာလုပ်သွားတဲ့ပုံစံမျိုးဖြစ်နေတယ်လို့ရှုမြင်ပါတယ
်။နောက်နိုင်ငံတွေ EU တို့ဒီအမေရိကန်တို့တောင်းဆိုနေတဲ့ဒီကောက်ခံအစိုးရကိုပြန်ပြီးတော့အာဏာအမျိုးတွေပါလို့ဆိုလဲပါမလို့ပေါ့နော်သူတို့ပုံစံဒီအပေါ်ယံနဲ့ထုတ်သွားဖို့ညာပြည်သူတွေသူတို့ရဲ့ထုတ်ပြန်ချက်တွေကတော့ဘာမှမဆူကြပါဘူး။
အာဆီယံစည်းဝေးကနေဘာမှမျှော်လင့်လို့မရတယ်လို့ကိုဖြစ်ချင်တဲ့အနာဂတ်အတွက်ပြည်သူတွေဟာကိုယ်တိုင်တောင်းဆိုလှုပ်ရှားမှဖြစ်မယ်လို့ဒီကနေ့ရန်ကုန်မြို့ရဲ့လမ်းမတွေပေါ်ပြန်ထွက်လာပြီးခြိတက်ဆန္ဒပြနေကြသူတွေကလည်းပြောခဲ့ကြပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။အာဆီယံခေါင်းဆောင်များအစည်းအဝေးကနေရရှိခဲ့တဲ့ဘုံသဘောထား၅ချက်ဆိုတာကတော့အကြမ်းဖက်မှုတွေကိုချက်ချင်းရပြီးဘက်အားလုံးအနေနဲ့အတတ်နိုင်ဆုံးထင်းထင်းသိသိဆောင်ရွက်ကြဖို့ညီညာစွာအဖြစ်ထုတ်နိုင်ရေးအကျိုးသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ကြဖို့ဒီလိုဆွေးနွေးပွဲတွေကနေဖြစ်ဒီလိုဆွေးနွေးပွဲတွေဖြစ်လာရေးအတွက်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ထားရှိဖို့အာဆီယံရဲ့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကံ့ကွင်းပြုဖို့နဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံဆီလွတ်ပြီးသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တွဲဆုံနိုင်ဖို့ဆိုတာတွေဖြစ်ပါတယ်။အစည်းအဝေးတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်အကြီးအကဲဗိုလ်ချုပ်မြင့်ကြီးမင်းအောင်လည်းကတော့အာဆီယံအသင်းကြီးရဲ့အခမ်းအနားနဲ့အာဆီယံအထူးကိုယ်စားလှယ်ထားရှိရေးကိစ္စတွေပေါ်ညှင်းပယ်တာမရှိခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။